ကျောင်းမြဦးရေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဦးတင်ဝင်းတို့ဖန်ကမှဒီနေ့ဆန္ဒပြတယ်လို့ကြားပါရတယ်။အဲ့ဒီအခြေအနေကိုပြောပြပါအောင်ခင်ဗျာ
။ဟုတ်ပါတယ်ဗျာ။ဒီနေ့မနေ့၈နာရီကနေ10နာရီမှာကျွန်တော်တို့ဖန်ကကြောက်တိုင်ခွင်းမှာဆန္ဒပတ်သက်ပြုလုပ်ကြတာပါ။ဒုက္ခကြဆိုင်သူခေါ်ရေးဌာနကနေပြီးတော့ပုံမှန်ပေါင်း54ခုရှိတဲ့အထက်ကနေပြီးတော့မှအဲ့ဒီပြည်သူ့အချိုးမပြုတ်နိုင်တဲ့ပုံမှန်နှစ်ခုပေါ့။ပုံမှန်47နဲ့52ကိုပဲတင်းကြဆွဲထုတ်ပြီးတော့ဒီနိုင်နေနဲ့ကြော်ညာတဲ့ပိတ်တာနဲ့ပတ်သက်ပြီးတော့ခန္တီဘက်မှာပေါ့နော်အဲ့ဒီနိုင်နေနဲ့ကြော်ညာပြီးတော့မှရေမစေးတွေကိုဖမ်းဆီးတဲ့ကိစ္စတွေလောက်လာတဲ့အတွက်ကျွန်တော်တို့ဖားကတ်မှာလည်းအဲ့ဒီလိုမျိုးဖမ်းဆီးမှုတွေမဖြစ်ရအောင်နောက်ဒီဥပဒေကိုလည်းဒီစီနဲ့အကျိုးမပြုတဲ့ဥပဒေဖြစ်တဲ့အတွက်အပြင်းဆင်ပေးဖို့ဆိုတဲ့သဘောနဲ့ကျွန်တော်တို့ဆန္ဒပေါ်ထုတ်ရတယ်ဒီပါဒီ
ဒီကြောင့်မြေဥပဒေပေါ့နော်မပြင်းဆင်မဲ့နဲ့ဒီတိုင်းတွန်းရင်ဘယ်လိုအတားကျအနေချက်တွေရှိပြီးတော့ပြင်ဆင်နိုင်ခဲ့မယ်ဆိုရင်ဘာတွေများပြောင်းလဲသွားနိုင်မလဲခင်ဗျာ
ကျွန်မဥပဒေမပြင်းစင်မဲ့ဒီအတိုင်းသွားမယ်ဆိုရင်ဒီဥပဒေဟာအဲကျွန်တော်တို့ပြောရရင်တော့စစ်အာဏာရှင်ဆိုရလက်ထက်ကရေးဆွဲထားတဲ့ဥပဒေတွေဖြစ်တဲ့တဲ့ကြောင့်မလို့ကျွန်တော်ခရိုနီနဲ့ဒီအာဏာရှင်အတိုင်းဝိုင်းအတွက်ကိုပဲအထောက်အကူပြုတဲ့ဥပဒေတခုဖြစ်နေပါလားကျွန်တော်ပြင်ဆင်ရေးဆွဲမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အခြေခံလူသားစားတွေအတွက်ပေါ့ကျွန်တော်တို့နိုင်ငံအတွက်ပေါ့အများကြီးအကျိုးရှိသွားနိုင်ပါလားကျောင်းမြေဥပဒေထဲမှာအပိုင်း၄ပိုင်းရှိတယ်ပေါ့နော်အဲ့ဒီမှာစီးစားနဲ့အလတ်စားသူပေါ်ထုတ်လို့ရေးလို့ပေးစားနဲ့တစ်ပိုင်းတစ်နိုင်တူပေါ်ထုတ်လို့ရေးလို့ဆိုပြီးတော့မှသူတို့ကပေါ်ပြထားတာရှိတယ်။ဒါပေမဲ့လည်းအဲ့ဒီအကြီးစားနဲ့အလတ်စားတူပေါ်ထုတ်လို့မှုကိုသူတို့ကနေပြီးတော့မှပြန်ကြီးသေးသတ်မှတ်ပြီးတော့ပါနော်။ဈေးကစနစ်နဲ့ရောင်းချမယ်ဆိုပြီးတော့ဒီရတနာနေကြီးဧရိယာမှာဆိုလေဒီအကြီးစားလက်စားတွေမယူမဲ့နေရပေါ့နော်။ဒါမှမဟုတ်လည်းရတနာနေကြီးဧရိယာပြင်ပဆိုတဲ့နေရာတွေမှာပဲလောက်ကန်ခွင့်ပေးမယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဈေးကလူစားစားတွေအတွက်ကတကယ်တမ်းပြောရမယ်ဆိုလို့ရှိရင်တော့မြန်တာမြန်မြင်ရဆိုတဲ့ဘဝမျိုးရောက်သွားမှာပဲအဲကြောင့်မို့ကျွန်တော်တို့ကဒီအကြီးစားနဲ့လက်စားတူပေါ်ထုတ်လုပ်မှုတွေကိုရဆိုင်ပေးဖို့နဲ့နော်အကြီးစားနဲ့ဒီဒီဘိုင်းတိုင်းတူပေါ်ထုတ်လုပ်မှုတွေကိုခွင့်ပြုပေးဖို့ဆိုပြီးတော့ကျွန်တော်တို့ကတောင်းဆိုတာပါ
တနင်္လာနေ့ပိုင်းရင်စစ်သမားတွေအတွက်ပေါ့နော်ဒီဥပဒေအရအကာအကွယ်တွေရဖို့ဦးသိန်းဝင်းတို့ကဒီလိုဆန္ဒပြတောင်းဆိုတယ်ပေါ့နော်ဒီတစ်ဖက်မှာကြတော့လေဒီတချို့ရင်စစ်သမားတွေကအောက်စုတွေဖွဲ့ပြီးတော့ကော်မတီတွေထဲဝင်ရောက်ဖြစ်စစ်တာတွေလည်းကျွန်တော်တို့ကြားရပါတယ်။ဆိုတော့ဒီလိုအခြေအနေတွေကိုရောဘယ်လိုများထိန်းချုပ်ဖို့လိုအပ်တယ်လို့မြင်ပါလဲခင်ဗျ။အ
ဲအဲ့ဒီကိစ္စနဲ့ပတ်သက်လို့လည်းကျွန်တော်တို့ဒီနေ့အဲ့ဒီမှာဒီရင်းစေးသမားတွေကိုကျွန်တော်ပြောပြတာတွေရှိတယ်ဗျ။အဲ့ဒီကြေညာဆက်ဖြစ်ရတဲ့အခြေခံအကြောင်းတရားကိုကျွန်တော်သုံးသပ်ရင်ပထမဦးဆုံးပေါ့ဗျာဒီကော်မတီလောက်ွက်ကြီးကနေပြီးတော့စံပြစ်ကြီးသာပုံတွေမှာနော်ရင်းစေးသမားတွေကကြောက်တွေကိုရှာတဲ့အခါမှာအင်းထောင်ချီကောင်းပိုင်းတန်တဲ့ကြောက်တွေကောက်ရတဲ့အနေအထားမျိုးတွေလည်းရပန်းရန်ကရှိတတ်တယ်ပေါ့နော်အဲ့လိုရှိတဲ့အခါမျိုးတွေမှာ community function တွေကိုတင်းတင်းရောက်သွားတဲ့အခါမှာ community function တွေကနေပြီးတော့မှလုပ်ငန်းကြီးကြပ်တွေကိုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှဟာလားဒီကြောက်တွေကိုဘာဖြစ်လို့ဟိုစနစ်တကျမရှာလို့ဘယ်လိုမဆိုင်လို့သူတို့ပေါ်ရောလို့ဒါဒီသေးတွေလက်ထဲကိုရောက်သွားတာဟာလားဒါမလို့မင်းတို့ဒီလောက်သားမျိုးကိုဒါတက်တက်မမမလုပ်ရင်နောက်ဆိုလို့ရှိရင်မင်းတို့တွေကိုအလုပ်ထုတ်ပြမယ်ဘာညာအဆရှိသဖြင့်သူတို့ကိုကျမတင်းကတော်မျိုးတွေလည်းရှိကောင်းရှိနိုင်တယ်ပြင်ပါလေနော်ဒီကြောက်စင်းကတော့ပြောရမယ်ဆိုသူတို့လည်းထပ်ထပ်တော့ရှာတာရှာပြီးတော့လုံးဝမကြံနိုင်တော့ဘူးဆိုမှစွန့်ပစ်တာပဲဆိုတော့သူကတစ်ခါတည်းမှာကံနဲ့ဆိုင်တဲ့ကိစ္စဆိုတော့အဲ့လိုမျက်စိရှံပြီးတော့ငြင်းငြင်းနဲ့ပါသွားတဲ့ကိစ္စမျိုးတွေလည်းရှိတတ်တယ်ပေါ့နော်ဒီမစိကကျတော့နော်အများကြီးရှာတာပေါ့ဗျာသူအများကြီးနဲ့ဝိုင်းရှာတဲ့အခါကျတော့ဒီလိုမျိုးဖြည့်သွားတဲ့အခါမှာတောင်းခံနေအဲ့ဒီခုနကရောက်မှုကြီးကြက်တွေကနေပြီးတော့မှသူတို့အတူအသေးမခံရအောင်ဒီမစေးတွေဆလာကြီးရှာလို့မရနိုင်တဲ့နည်းတွေကိုသုံးရင်ဒီမစေးတွေကဝင်ပြောက်လာတဲ့အတွက်အဲဒီလောက်ွက်တွေတဲ့ကိုဝင်ပူးတဲ့ဝင်ရှာတဲ့အဲ့ဒီလိုပြဿနာတွေဖြစ်ပေါ်လာတာလဲသွားတယ
်ဒီကြောင့်မြဲဥပဒေပြင်ဆင်ရေးအတွက်ပေါ့နော်ဒီလိုတောင်းဆိုဆန္ဒပြတာအပြင်တခြားဘယ်လိုနည်းလမ်းတွေနဲ့ရောဆောင်ရွက်ဖို့ရှိပါလိမ့်လဲခင်ဗျအ
ဲကျွန်တော်တို့ဟောပေါ့လူလူရဲ့ဟောလက်မှတ်တွေနဲ့ပေါ့နော်လက်မှတ်တွေပဲကျွန်တော်တို့ကောက်ခံထားတယ်ဗျာနော်အဲ့လက်မှတ်ဒီကောက်ခံထားပြီးတော့အဲ့ဒီဥစ္စာကိုကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေကနေသိရင်ကျွန်တော်တို့လွတ်တော်တွေကိုဒီသင်သွင်းဖို့အဲ့ဒီအစီအစဉ်နဲ့ကျွန်တော်တို့လုပ်ထားတာရှိပါတယ်ဗျာ
ဟုတ်ကဲ့အခုလိုအချိန်ပြည့်လို့တဲ့ဦးသိန်းဝင်းကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်